မြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့အာဆီယံအစည်းအဝေးကျင်းပဖို့အာဆီယံအလဲကျာဥက္ကဋ္ဌဖြစ်တဲ့ဘရူနိုင်းနိုင်ငံကထောက်ခံလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာမှာမြန်မာအရေးကိုဆွေးနွေးဖို့အစိုးရတာဝန်ရှိသူတွေကိုညွှန်ကြားထားတယ်လို့ဒီကနေ့တနင်္လာနေ့မှာဘရူနိုင်းနိုင်ငံကပြောတာပါ။မြန်မာနိုင်ငံလည်းအဖွဲ့ဝင်ဖြစ်တဲ့အာဆီယံမှာပြည်တွင်းရေးဝင်မဆွတ်တဲ့မူဝါဒရှိထားပေမဲ့လည်းမြန်မာအရေးကိုဆွေးနွေးဖို့အင်ဒိုနီးရှားနိုင်ငံကဦးဆောင်ကြိုးပမ်းနေတာပါ။မြန်မာအရေးကိုဂျကာတာအာဆီယံအစည်းအဝေးမှာဆွေးနွေးနိုင်ဖို့တက်ဆိုင်ရာဝန်ကြီးတွေနဲ့အဆင့်မြင့်အရာရှိတွေကိုညွှန်ကြားထားတဲ့အကြောင်းမလေးရှားနဲ့ဘရူနိုင်းနိုင်ငံတို့ပူရယ်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မလေးရှားဝန်ကြီးချုပ်မူဟီဒင်ယာစင်နဲ့ဘရူနိုင်းဆိုဘွားဟာဆနယ်ဘိုခီယာတို့တွေ့ဆုံအပြီးမှာပဲတနင်္လာနေ့မှာပူရယ်ကြေညာချက်ထွက်လာတာပါ။မြန်မာအရေးနဲ့ပတ်သက်ပြီးတော့အာဆီယံကောင်းဆောင်တွေဆွေးနွေးဖို့ကောင်းဆောင်တဲ့အုပ်တဘောတူညီခဲ့ကြတယ်လို့လည်းကြေညာချက်မှာပြောထားပါတယ်။ဘယ်အချိန်မှာအစည်းအဝေးကျင်းပမလဲဆိုတာကိုတော့ပြောမထားပါဘူး။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအယက်သားတိုက်ဆုံမှုတိုးလာတဲ့အပေါ်ခေါင်းဆောင်တို့အုပ်စုလုံးဆွေးနွေးနေကြတယ်လို့လည်းဖော်ပြထားပါတယ်။အကြမ်းဖက်မှုတွေထပ်ပြီးတော့ပေါ်ပေါက်မလာအောင်တွေးထိုးလုံဆောင်မှုတွေမလုပ်ဖို့အဖက်ဖက်ကထိနေတဲ့လုပ်ကြဖို့လည်းကြေညာချက်မှာတိုက်တွန်းထားပါတယ်။မြန်မာဆန္ဒပြပြည်သူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကမစင်မချင်းတပ်ဖြတ်ဖမ်းဆီးနေတဲ့အပေါ်မလေးရှား၊အင်ဒိုနီးရှား၊ဖိလစ်ပိုင်နဲ့စင်ကာပူနိုင်ငံတို့ကဆွေးနွေးနေကြပြီးတော့အာဆီယံအရေးပေါ်ဆွေးနွေးပွဲခေါ်ယူပြီးတော့မြန်မာအရေးကိုဆွေးနွေးဖို့အားပေးထောက်ခံထားတာပါ။အဲ့ဒီနိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေကလည်းမြန်မာအပေါ်ဩဇာညောင်းတဲ့တရုတ်နိုင်ငံခြားရေးဝန်ကြီးနဲ့ပြီးခဲ့တဲ့တစ်ပတ်ကပဲတီချာတွေ့ဆုံဆွေးနွေးထားကြပါတယ်။